မြန်မာနိုင်ငံနေပြည်တော်မှာကျင်းပနေတဲ့လွှတ်တော်အတွင်းစစ်ဆိုးရွားကကျွန်တော်နောက်ခံပေးထားတဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တစ်ယောက်ဒီကနေ့ပဲရုတ်တရက်နှုတ်ထွက်သွားပါတယ်။စစ်ဆိုးရွားခေါင်းဆောင်တွေဦးဆောင်ပါဝင်တဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မန္တလေးတိုင်းတရဦးမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးအောင်ဦးတင်မင်းကဒီလွှတ်တော်ကိုတက်ရောက်လာခဲ့ပေမဲ့ဒီကနေ့လွှတ်တော်ခန္ဓာတွေစတင်ကနီးမှာပဲနှုတ်ထွက်ကြောင်းကြေညာခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်တူဦးက VOE ကိုပြောပါတယ်။နှစ်ပေါင်း20ကျော်အတွင်းပထမဆုံးအကြိမ်ဖြစ်လွှတ်တော်တွေခေါ်ယူပြီးအစိုးရဖွဲ့စည်းဖို့ပြင်ဆင်နေတာရပ်ပိုင်းတာရှိတဲ့အချိန်မှာစစ်စိုးရရဲ့ကိုယ်စားလှယ်တူရုတ်တရက်အကြောင်းပြချက်မရှိဘဲနှုတ်ထွက်သွားတဲ့အတွက်ဒါကခေါင်းဆောင်မိုင်းမှာမပြေမလည်ဖြစ်နေတဲ့အရေးအယောင်တွေဖြစ်နေလဲအခက်အခဲတွေကယူဆနေကြပါတယ်။ဒီကနေ့လွှတ်တော်အခမ်းအနားအတွင်းမှာတော့ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့အကြီးအကဲဖြစ်ဗိုလ်ချုပ်အောင်တူးလည်းဖြစ်ဒုတိယတရားသူကြီးချုပ်လည်းဖြစ်တဲ့ဦးထွန်းနှုံးကိုခန့်ဖို့အတွက်သမ္မတကအမည်စင်းတင်သွင်းလိုက်ပါတယ်။လက်တလောချင်းပါနေတဲ့လွှတ်တော်တွေကအစိုးရတစ်ဖွဲ့စည်းဖို့ပြင်ဆင်မှုတွေမှာစစ်ဆိုးရတောင်းရှိသူအများပြားကိုဒီလိုခန့်အပ်နေတာမို့ဒါကနိုင်ငံရေးအပြောင်းလဲတွေသိသိသာသာမြင်ရမယ့်လက္ခဏာမဟုတ်ဘူးလို့လည်းပြည်ရင်းပြည်ပကဝေဖန်နေကြတာဖြစ်ပါတယ်။